ထိုင်းနိုင်ငံဘန်ကောက်မြို့အနီးထပ်ခံနယ်မြေမှာရှိတဲ့ပင်လယ်ဇာနဲ့တူနာ၅ဆက်ရုံကအလုတ်ရှင်တွေကအလုတ်သမားအခွင့်အရေးချိုးဖောက်တယ်ဆိုပြီးစောရကတက်တဲ့အလုတ်သမားတချို့ကိုအလုတ်ရှင်ကကိုတိလက်ရောက်ရိုက်နှက်ခဲ့တဲ့အတွက်တချို့ဆေးရုံတဲ့ကုသမှုခံယူနေရပါတယ်အလုတ်သမားတွေရဲ့တိုင်ကြားမှုကြောင့်ဒီပြဿနာကိုထိုင်းစစ်တပ်ကပါဝင်ရောက်ဖြေရှင်းပေးခဲ့ရပါတယ်မြန်မာအလုတ်သမားတွေရဲ့နိုင်ငံကူးလက်မှတ်တွေအလုတ်သမားအထောက်အထားလက်မှတ်တွေကိုတင်ဆက်တာအပါအဝင်အလုတ်သမားအခွင့်အရေးချိုးဖောက်မှုတွေကြောင့်အလုတ်ရှင်တွေနဲ့အလုတ်သမားတွေကြားရိုက်နှက်မှုတွေဖြစ်တဲ့အကြောင်းထိုင်းအခြေစားသတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ
်မြန်မာရွှေပြောင်းလူသမား900ကျော်လောက်အလုတ်လုပ်ကင်နေတဲ့ထိုင်းနိုင်ငံဘန်ကောက်မြို့အနီးထပ်ခံတဲ့မြန်မာရှိတဲ့ပင်လယ်အစားအစာတွေထုတ်လုပ်တဲ့တူနာ90ရုံမှာအလုတ်သမားတွေဟာ10နာရီလောက်အလုတ်လုပ်ကြရပြီမဲ့အချိန်ပိုကြီးမရတလို့သူတို့ဘယ်သူဘဲဝါဖြစ်တယ်ဆိုတဲ့အထောက်ထားစာအုပ်တွေနိုင်ငံကူးလက်မှတ်တွေကိုပါအလုတ်ရှင်ကသိမ်းဆည်းထားတာဖြစ်ပါတယ်ဒီကိစ္စတွေကိုညှိနှိုင်းဖြေရှင်းပေးဖို့အလုတ်သမားတွေကတောင်းဆိုခဲ့ရမှာအလုတ်ရှင်နဲ့အလုတ်သမားကြားမှာရိုင်းနှက်မှုတွေဖြစ်တဲ့အထိပြဿနာတက်ခဲ့ရတာဖြစ်ပါတယ်ဒါကြောင့်အလုတ်သမားတချို့ကအလုတ်သမားရဲ့ကိစ္စတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ထံကိုထွက်ပြေးလာခဲ့ပြီးအကူအညီတောင်းခံခဲ့ပါတယ်ဒီဇင်ဘာလ4ရက်နေ့ကတော့ထိုင်းစစ်တပ်နဲ့အတူထိုင်းနိုင်ငံကအလုတ်သမားရေးဆောင်ရွက်နေတဲ့ဌာနဆိုင်ရာတွေပူးပေါင်းပြီးဖြေရှင်းပေးခဲ့ရကြောင်း AAC အဖွဲ့ရဲ့ဥက္ကဋ္ဌဦးခန့်ကြီးကပြောပြပါတယ်
။ငါစစ်တာရောဟုတ်ကဲ့။သူကပင်လယ်စားစာလုပ်ငန်းပေါ့ဗျာ။60လုံသမားရခိုင်လူမျိုးကြီးရေ900ကျော်လောက်ရှိတယ်။ပုံပမာကတော့100လောက်ရှိတယ်။အတိမာတရားနေစပြီးတော့အချင်းဖြစ်ပေါ်လာလေဆိုတော့စာအုပ်တွေတင်ထားရကနေပြီးတော့သူတို့ကသတင်းပို့တယ်။သတင်းပို့တဲ့အချိန်မှာဒီစာအုပ်တွေကျွန်တော်တို့မသိသားပါနဲ့ဆိုပြီးပြောတယ်။အမူအယူလုပ်သားတွေကလည်း180လောက်ရှိတယ်။အဲ့လောက်သတင်းပို့တာကိုဆက်ရုံတစ်ထည်ကသာမန်ပြောကနေတူတားနေပြီးတော့ချင်းချောက်တာပေါ့ချင်းချောက်ပြီးတနက်တင်နဲ့စိတ်ကြိုင်လာပြီးအဲကောင်ဆေးကိုရောက်လာတာပမာလေး၅ယောက်ကိုလည်းပိုင်လိုက်လိုက်တော့အဲ့နာလေးခလေးတိုင်းစစ်တက်ကိုသွတ်တိုင်တာခိုင်းစစ်တက်တိုင်ရန်နေစားပြီးတော့ကျွန်တော်တို့ရုံးထွက်ပြီးလာတော့အဲတိုင်းစစ်တက်ကနေပြီးတော့ကျွန်တော်တို့ခေါ်ပြီးတော့မနေ့ကအဲဒါရဲစခန်းကအစည်းအဝေးလုပ်တာပေါ့
ဒီဇင်ဘာလ9ရက်နေ့မှာတော့အလုသမားတွေစီကနေတင်စီထားတဲ့နိုင်ငံကူးလက်မှတ်တွေနဲ့မိသူမိဘဖြစ်ကြောင်းတက်တေကန်စာအုပ်တွေဖြစ်တဲ့ CI စာအုပ်တွေကိုအလုရှင်ဘက်ကပြန်ပေးခဲ့တယ်လို့ဆိုပါတယ်
ပထမဆုံးသူတို့ရဲ့ဒီတိုင်းခွင့်ထောက်သားတွေကိုတင်ထားတယ်။ဒီနေ့ကိုအလုတ်ဆယ်နာရီခိုင်းတာကိုသွားကအပြည့်မပြီးဘူး။ဒီရန်စာအုပ်တွေရဲ့မိုစာအုပ်တွေကိုပြန်ပေးတယ်။တတိတင်လာတာတတိကိုတိုင်ညအဆူခေါ်ပြီးတော့ဆွေးနွေးတော့တတိကသူမားလေးလိုဝင်ခံတယ်။ဒီနေ့ကိုစတုံးရမပြရတဲ့သူကလိုဝင်ခံတယ်။အလုတ်သမားတွေကိုအချိန်အများကြီးခိုင်းရတယ်သူကဝင်ခံတယ်။အလုတ်သမားတွေချင်းချောက်တာပေါ့နော်။မဟုတ်ပါဘူးသူတို့ညင်းတာပေါ့နော်။ဒါပေမဲ့အလုတ်သမားတယောက်ကတန်ရာရသွားတယ်အလုတ်သမားတယောက်ကထပြောတာပေါ့။ကျွန်တော်ဒီမှာ plate ပါတက်သေးရှိတယ်ဆိုပြီး plate ပါတမျိုးဆိုပြတာ
အဲ့ဒီစက်ရုံမှာထိုင်းဥပဒေပါအလုတ်ပရက်တွေမှာအလုတ်ခိုင်းစီတာတွေရှိနေပြီးကျမ်းမာရေးခွင့်ယူတဲ့အလုတ်သမားတွေကိုနေစားကထက်တောက်တာတွေလုပ်ခဲ့တယ်ဆိုပြီးအလုတ်သမားတွေကဆိုပါတယ်လက်ရှိမှာတော့သူတို့ကိုအချိန်ပိုခိုင်းစီထားတဲ့အတွက်လုံအားကနှင်နာမှုတွေရဖို့ဥပဒေတိုင်းတရားစွဲဆိုမှုတွေလုပ်သွားမယ်လို့လည်းအလုတ်သမားတွေဘက်ကတော့ပြောပါတယ်ထိုင်းနိုင်ငံမှာမြန်မာအလုတ်သမားသုံးသန်းထက်မနည်းရှိပြီးတရားဝင်လာတဲ့အလုပ်သမားတွေကတော့ထိုင်းနိုင်ငံရဲ့ဥပဒေပါအခွင့်အရေးတွေရဖို့အတွက်တောင်းဆိုခဲ့ကြတာပါဒီကိစ္စနဲ့ပတ်သက်လို့အလုပ်သမားကာကွယ်ရေးယုံဒီအလုပ်ရှင်အလုပ်သမားဖြန့်ဖြေးရေးယုံတွေကနေဒီအလုပ်သမားတွေနှင်နာမှုတွေအတွက်ဖြေရှင်းပေးသွားမယ်လို့လည်းသိရပါတယ်ရှင်